ျမ်းပြည်နယ်တောင်ပိုင်းမှာပိုးပြည်သူစစ် PNO အဖွဲ့တွေဟာအရွယ်ရောက်သူတွေကိုစစ်မှုထမ်းဖို့ဖိအားပေးနေတယ်လို့ဒေသခံတွေကပြောပါတယ်အထူးသဖြင့်ဖဲခုံပင်လောင်းနယ်စီဆိုင်မြို့နယ်တွေမှာစစ်သားစုဆောင်နေတယ်လို့ဒေသခံတွေကပြောပါတယ် PNO အဖွဲ့ထိန်းချုပ်နယ်မြေတွေမှာတရင်တောင်တယောက်စစ်မှုမထမ်းမနေရဖိအားပေးနေတာကြောင့်ဒေသခံတွေစိုးရိမ်နေတာကိုရန်ကုန်ကသတင်းပေးပို့ထားတာမဆုမြတ်မှုပြောပြပေးပါအောင်ခင်ဗျာ
ရှမ်းပြည်နယ်တောင်ပိုင်းပအိုးပြည်သူစစ် PNO အဖွဲ့အခြေစိုက်လှုပ်ရှားတဲ့နယ်မြေတွေဖြစ်တဲ့ပင်လောင်းနဲ့ဖဲခုံမြို့နယ်တွေမှာခြေရွာတွေကိုတအိမ်တယောက်နှုံးနဲ့ဆက်မှုတန်းဖို့ဖိအားပေးနေပါတယ်။အထက်ကစီဆိုင်ပင်လောင်းဖဲခုံမြို့နယ်တွေမှာ PNO ကအာဓမစစ်သားစုဆောင်ပြီးစစ်တပ်နန်းတွေပေးနေတယ်လို့အမည်မဖော်လို့တဲ့ဒေသခံတယောက်က VOA ကိုပြောပြပါတယ်
။ဒီလိုသိချင်တဲ့နေရာမှာခေါ်ရတဲ့စီဆိုင်တို့ပင်လောင်းတို့ဒီတောင်ကြီးတွေဒီဘုံဖဲတို့တော့ဖဲခုံဖဲတို့ဥမာသူတို့ပြောင်းလို့ရတယ်ဆိုတော့ဖဲခုံဖဲကဒီလိုမျိုးတကယ်ချီကောင်းချီနိုင်နေတော့တနည်းမျိုးရောအကုန်လုံးပါပဲသွားရတာပဲအဲ့ဒါကြမ်းနေသွားကြတာပဲသူကတော့ဖြေသားမသွားချင်ဘူးမလိုက်ချင်ဘူးဆိုလို့ကတကယ်ဆိုတော့တောင်းလာခုစတောင်းလာပြန်တော့ပြရတယ်အဲ့ဒါရှိတယ်တော့ဘူးဈေးစားပေါ့ဗျဈေးစားနေသွားကြတယ်သူကတော့တရားဓမ္မသွားမနေရသွားရတယ်ကရှိတယ်ပေါ့သူကသွားတော့သွားတယ်ချီတန်းရောက်တော့ဘာမှအဖြစ်ကြောင့်ပြေးပြေးကြောင့်ချီတော့ကြားတယ်ဟာလေးကြားတယ်နော
်ပီယန်နိုပြည်သူစစ်ကစစ်တနန်းကိုရပ်ပိုင်းလောက်တာပေးပြီးတော့ရှေးတန်းလွှတ်နေတယ်လို့ပြောပါတယ်ရှည်တန်းပို့ခံရသူတချို့ကတရက်ကိုကြက်ဝင်8000လောက်အထိလူငါအစားထိုးကြတာတွေရှိနေတယ်လို့ဒီလုံခြုံရေးအရာနာမည်မဖော်လို့တဲ့ဒေသခံကပြောပြပါတယ်။ငွေချေးချမ်းသာသူတွေကဆက်ချဲဝင်ဖို့လူငါပြီးအစားထိုးကြပါပဲ။ဆေးရည်ရမိသားစုတွေကတော့အခက်ကြုံနေကြပါတယ်။တချို့ငွေချေးချိုးတဲ့သူတွေကလည်းစားဝတ်နေရေးအတွက်ငွေချေးယူပြီးတော့လူစားထိုးသွားကြတာမျိုးတွေလည်းရှိနေပါတယ်။ဒီရင်ဒီအမျိုးသားများကကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးကလည်းအခုလိုမျိုးကရင်နီနယ်ထဲမှာ PNO ပအိုပြည်သူ့စစ်အဖွဲ့ကအာဓမ္မစစ်သားစုဆောင်နေတယ်လို့တချို့နေရာတွေမှာလူစားထုံးလို့လည်းမရတာကို VOA ကိုအခုလိုပြောပြပါတယ်
ဒီရလို့ရဲ့ထင်းချုံမှုအောင်ဖန်ရှိတဲ့ခြေရွာပေါ့နော်ပင်လောင်းဖက်ကောအစကခြေရွာလေးဒီမှာပဲ PNO ကဘယ်အနမသက်သာစုဆောင်တာတွေလုပ်နေတယ်တရင်ထောင်တူဦးပေါ့နော်စစ်မှုမထမ်းနေရစနစ်ကိုလုပ်နေတယ်အဲ့တော့ပြည်တော်ကြီးတွေပါတယ်ပြည်တော်မျိုးလည်းလုံလို့မရအောင်စစ်ကောင်စီကိုမထောက်ခံပေးမဲ့လည်း PNO ကိုမထောက်ခံပေးမဲ့လည်းဒီလိုအတင်းအဓမ္မစစ်သားစုဆောင်ချင်းခံရတဲ့တက်ခင်မျိုးတွေဒေသခံပြည်သူတွေခေကတော့ကြုံတွေ့ရတာပေါ့
ဒေသခံတွေကတော့စစ်သားစုဆောင်ရေးကြောင့်စိုးရိမ်နေကြပေမဲ့ PNO ပြည်သူစစ်ကိုလည်းကြောက်နေကြရတယ်လို့လုံးကြုံရေးအရနာမည်မဖော်လို့တဲ့ဒေသခံက VOA ကိုပြောပြပါတယ
်။စိုးရိမ်ကြတာပဲဒီစစ်စစ်မပါစစ်ကြောင်းလေအတားဒီစီနေတော့တောင်းမတဲ့တော့ဘာလို့ရှိနေကိုတဲ့အညီပြရလဲဆိုတာဘယ်ပြနေတော့တိုက်ပွဲတော့ပြနေတဲ့ခါကျတော့ဒီလိုတော့ကြည့်စိုးရိမ်ကြတဲ့ဥတော်လေသူရဲ့မိဘသားကိုမလို့စမ်းနေတဲ့ခါကျတော့မသိမလို့သွားရတယ်မျိုးပေါ့နော်
ကျုံကကလေးကစီဆိုင်မြို့နယ်ကစစ်ပေးဒုက္ခတွေတွေကိုနေရပြန်လာဖို့နဲ့ပြန်မလာရင်နေအိမ်လေယာစတဲ့ပိုင်ဆိုင်မှုတွေကိုသိမ့်မယ်လို့စစ်ကောင်စီနဲ့ပအုပ်ပြည်သူစစ် PNO အဖွဲ့တွေကချိန်ချောက်ခဲ့ပါတယ်။နေရပြန်လာကြသူတွေကအသက်16နှစ်ကနေအသက်50ကျော်အမျိုးသားတွေကိုစစ်မှုထမ်းဖို့ဖိအားပေးအတ္တမစစ်တပ်နဲ့တိုက်ခိုင်းပြီးတော့ရှေ့တန်းပို့ခံရတာတွေလည်းရှိခဲ့ပါတယ်။ချေရွာအုပ်ချုပ်ရေးမှုတွေကနေတဆင့်တတုပ်ကိုလူဦးရေရာနဲ့ချီခေါ်ယူပြီးတော့အခြေခံစစ်တနာပေးနေတာလို့ဒေသခံတွေကပြောပြပါတယ်။စီဆိုင်မြို့နယ်ထဲမှာစစ်မှုရန်ခေါ်ယူစစ်တနာတွေပေးနေတာရှိနေတယ်လို့ PNO အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခွန်တန်းကျွယ်က VOA ကိုအရင်တုန်းကပြောထားပူးပါတယ်။ဒါပေမဲ့ဒေသခံတွေပြောပြကြသလိုအတရားဓမ္မစစ်မှုထမ်းခိုင်းတာမျိုးမရှိသလိုစစ်မှုမထမ်းနိုင်လို့ငွေကြေးကောက်ခံတာမျိုးလည်းမရှိဘူးလို့ VOA ကိုဖြေဆိုပူးပါတယ်။အခုနောက်ဆုံးဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ PNO ကိုမေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။